ပါကစ္စတန်နိုင်ငံပက်ရှဝါမြို့မှာတနင်္လာနေ့ကတိုက်ခိုက်မှုတစ်ခုအတွင်းအမေရိကန်တပ်အင်အားရှိ2ဦးနဲ့ပါကစ္စတန်နိုင်ငံသားတန်ယုံဝင်လန်2ဦးတို့ဒဏ်ရာရသွားတယ်လို့ပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်တပ်ယုံကပြောပါတယ်။ဒါဟာအကြမ်းဖက်တိုက်ခိုက်တဲ့လုပ်ရက်ဖြစ်ပုံရတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒဇိတ်တပိုင်းကိုပိုင်အုပ်ချုပ်ခွင့်ရလူမျိုးစုဒေသနာကပက်ရှဝါမြို့မှာအသေးခံဘုံခွဲသူတူကဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကားစီးနဲ့တန်ယုံကားကိုဝင်တိုက်ခဲ့တာကြောင့်အဲ့ဒီလူ၄ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံသား၂ဦးထက်မနည်းသေဆုံးပြီးလူအများအပြားဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အသေးခံဘုံခွဲသူရဲ့လက်ချက်ကြောင့်အမေရိကန်နိုင်ငံသား၂ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကအစောပိုင်းမှာပြောခဲ့သေးပေမဲ့အမေရိကန်တန်ယုံကချက်ချင်းပဲအဲ့ဒီလူသေဆုံးတယ်ဆိုတာကိုညင်ပယ်ခဲ့ပါတယ်။အသေးခံဘုံခွဲသူရဲ့ကားထဲမှာ130ကီလိုဂရမ်အလေးချိန်ရှိတဲ့ဖောက်ခွဲရေးပစ္စည်းတွေတင်ထားခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်